ကယားပြည်နယ်လွိုက်ကော်နယ်ဒီမော့ဆိုးမြို့နယ်တွေထဲမှာစစ်ဘေးတိမ်းရှောင်နေတဲ့သူတွေကြားမှာကိုဗစ်ကပ်ရောဂါဖြစ်ပွားသူတွေများလာနေပါတယ်။ဒီမော့ဆိုးမြို့နယ်အရှိတ်ချမ်းကစစ်ဘေးဒုက္ခသည်နဲ့ဒေသခံကာကွယ်ရေးအတွက်တင်နန်းလာတတ်သူတွေပါအပါအဝင်ကိုဗစ်ဖြစ်ပွားနေသူက200လောက်ရှိနေတယ်လို့အကူအညီပေးသူကပြောပါတယ်။အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာမကြာရှိနေတာနဲ့အတူစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။ပြီးခဲ့တဲ့ရက်ပိုင်းတွေအထိတိုက်ပွဲတွေရှိခဲ့တဲ့ကယားပြည်နယ်ထဲမှာစစ်ဘေးဒုက္ခသည်တွေပိုများလာနေသလိုဒုက္ခသည်တွေကြားကိုဗစ်ရောဂါပိုကူးစက်သူတွေလည်းရှိနေပါတယ်။ဒီမော့ဆိုမျိုးရဲ့အရှိတ်အချမ်းဒေတာတွေမှာဆိုရင်စစ်ဘေးဒုက္ခသည်တွေအပြင်ဒေတာခံကာကွယ်ရေးတင်နန်းလာတဲ့သူစုစုပေါင်း200ဝန်းကျင်လောက်ကိုဗစ်ကပ်ရောဂါပိုးကူးစက်နေကြတယ်လို့ဒီမော့ဆိုမျိုးနယ်ထဲမှာနယ်လက်ကျန်းမာရေးအကူအညီပေးခဲ့တဲ့အဖွဲ့ရဲ့တာဝန်ခံကျန်းမာရေးဝန်ထမ်းတဦးက VOA ကိုပြောပါတယ်
ဒီကတည်းကပါကျမလို့ကောက်တာက100ကျော်ရှိပြီရှင့် PDF တွေပါလို့ဆိုတော့100အကလုံးဆိုရင်တော့100ဝန်းကျင်လောက်ရှိမယ်ကျမခမချေရပေါ့ကျမတို့တစ်ခါတစ်ခါနေလဲလို့ရှိရတော့အနည်းဆုံးစပဆိုရတော့50 50အဲ့လိုမျိုးတဲ့တယ်လေအဖြစ်လို့ဆိုကော်တေးဝေထားတဲ့လူတွေလည်းရှိလေအဲ့ဒါပြစီတယ်နောက်ပင်သားတဲ့တဲ့ခလေးတွေလည်းဟိုတရက်ကပင်သားဖိလို့တော့ပင်ရရောက်ဖတ်ပေါ်လဲပြီးအဲ့ဒါလည်းပြောသေးတယ်ဒီတော့မှကြီးမှာပို့တဲ့ဖွဲ့ကခုနရောက်တော့ဖတ်ပေါ်တယ်လို့ပြောတယ
်သူပြောတော့တဲ့အထက်ကဒေါတာမကြီးဆိုတာကတော့ကိုဗစ်အတီးပြုလူနာတွေကိုတိချခွဲကုသပေးတဲ့ရွာသုံးရွာထဲကတရွာဖြစ်ပါတယ်ကျန်တဲ့နေရွာကတော့ထီတဲ့ကလိုချီရွာထီဖိုးကလိုချီရွာတို့ဖြစ်ပါတယ်။ကိုဗစ်ရောဂါလက္ခဏာပြသူတွေမကျန်းမာသူတွေကိုအတော်အလာကန့်သတ်ပြီးတော့ test kit နဲ့ဆစ်ဆေးတာပိုးတွေ့ရှိသူတွေကိုသိတဲ့နေရာထားပြီးတော့ကူးစက်ပေးနေပါတယ်။လက်ရှိမှာဆေးဝါးပြက်လက်မှုနဲ့အခက်ကြုံနေရတယ်လို့အဲ့ဒီနယ်လက်အကူအညီပေးတဲ့အဖွဲ့တာဝန်ခံကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းဒီမော့ဆိုအရှိတ်အချမ်းမှာနေ့စဉ်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ခုချိန်ထိအခြေအနေတွေတင်ပါနေကြပါစစ်ကောင်စီတပ်တွေအင်အားတိုးချလမ်းကြောင်းပိတ်ဆို့မှုတွေလုပ်နေတာကြောင့်စာနာရိက္ခာနဲ့ဆေးဝါးသယိဖို့အခက်အခဲဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။တောတောင်ထက်ကစစ်ဘေးဒုက္ခသည်တွေဟာကိုဗစ်ကပ်ရောဂါအပြင်တောက်သုံးရည်မတန်လို့ဝမ်ရှော့ရောဂါအရေးပြားရာယာနာမျိုးတွေဖြစ်နေပြီးကလေးတွေပိုခံစားနေကြရတယ်လို့နေလေကျမရဲ့အကူအညီပေးနေတဲ့တာဝန်ခံကပြောပါတယ်
။တောမှနေကြတော့အရာတွေဆက်လာများလေနော်အမဆိုင်တွေအဲ့ကလေးတွေလည်းရိုးရှော့တာရှိမယ်နော်တားနိုင်ပြီကြတဲ့ကလေးတွေလည်းရှိတယ်ဆက်ကမလည်းအထင်များဆုံးကအဲကိုပူချောင်းချိုးပေါ့ကလေးကအရာတွေလည်းများတယ်အရာချွတ်တာများတယ်အဖြစ်ဆိုရင်တော့ဈေးမှာစမ်းနေတာတိပောက်တီးရတယ်နော်ရေကလည်းအဲ့ဒီပူချောင်းရေပဲပောက်ခါကျတော့အမိုဂျီရွာရေတော့အဲ့ဒီရေကနောက်တယ်လေ
အနာဖီဆန်ရိတ်စီတဲ့မလှူရှာမှုလုပ်နေကြတဲ့ဝန်ထမ်းတွေကအခုဒီမော့ဆိုမြို့နယ်ထဲမှာနေတဲ့ကျန်းမာရေးဝန်ထမ်းအဖြစ်ကိုဗစ်လူနာတွေကိုကူညီပေးနေတာပါအဲ့ဒီနေတဲ့ကျန်းမာရေးအဖွဲ့တွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးသာမကစားတောက်ရေးပညာသင်ကြားရေးပိုင်းတွေကိုပါတာနေတဲ့လောက်ပြန်ပြီးတော့အကူအညီပေးနေတယ်လို့တခါစစ်ဘေးဒုက္ခသည်တွေဒေသခံကာကွယ်ရေးအဖွဲ့တွေရှိရာနေရာတွေကိုလှည့်လည်ပြီးတော့ကျန်းမာရေးစစ်ဆေးစောင့်ရှောက်ပေးနေပါတယ်ကယားပြည်နယ်ထဲကပဲလွိုက်ကော်မြို့နယ်အရှိတ်ချမ်းကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကူးစက်ခံရသူတွေရှိတယ်လို့ဒေသခံတွေကပြောဝေမဲ့ VOA ကအစင်အတိအကျအတိမပြုံနိုင်သေးပါဘူး။ဒါပေမဲ့လည်းကိုဗစ်တတိယလိုင်းမှာလွိုက်ကော်မြို့နယ်နေနဲ့ကိုဗစ်အတီးပြုလူနာသေဆုံးသူက139ဦးရှိပြီးတော့ပိုးတွေ့သူကတော့2173ဦးရှိတယ်လို့စီးရင်ပြုစုထားတဲ့ရွှေလွိုက်ကော်ပရဟိတအသင်းကပြောပါရယ်။အဲ့ဒီအထက်ကလွိုက်ကော်မြို့ရဲ့နိဆာယာခုံကြီးကျောင်းမှာစစ်ဘေးလာရှောင်တဲ့သူတွေပါပဲလို့တောတောင်ထဲကကိုဗစ်ဖြစ်ပွားတဲ့စစ်ဘေးဒုက္ခသည်ဆင်းမပါဘူးလို့ရွှေလိုက်ကော်ပရဟိတအသင်းနိုင်ကတိဦးတန်းဆိုးကပြောပါတယ်
ကတူစခန်းမှာရှိရတယ်မပါဘူးเนาะအခုစခန်းမှာရှိရဆိုစစ်ဆောင်အပြင်မှာစခန်းရှိလို့မပါဘူးတို့ဒီလောကမှာရှိနေတဲ့ခုံကြီးကျောင်းတွေဘာတွေမှာလာတဲလာရှောင်ရက်လူတွေရောသူတို့စစ်ပြီးတော့မှာပိုစစ်တံပါဘူးတော့ကိုယ်တင်ပို့တယ်ဒီလက်ကျမ်းမအစဉ်နဲ့ပေါ့တော်ထဲမှာတော့မကြားသေးပါဘူးမရှိပါဘူးတော်ထဲမှာသွားစစ်ဆေးတာဒီလိုဒီလောက်ဖြုတ်ထွန်းတဲ့အခြေအနေကြီးမှာလည်းမဖြစ်နိုင်ဘူးပေါ့
ကျမ်းမရေးဌာနရဲ့ဒီကနေ့အောက်တိုဘာ5ရက်နေ့ထုတ်ပြန်ချက်အရကရားပြင်းနဲ့မှာအတီးပြူလူနာ90ဦးရှိပါတယ်ဒီထဲမှာဒီမော့ဆိုမြို့နယ်ကအတီးပြူလူနာတဦးသာရှိတယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့စီးရင်နဲ့မြေပြင်မှာဖြစ်ပွားနေတဲ့အရေးအတွက်ဟာအဆမတန်ကွာဟမှုရှိနေပြီးတော့တောတောင်ထက်ကစစ်ဘေးဒုက္ခသည်တွေရဲ့ကိုဗစ်အတီးပြူလူနာစီးရင်တွေမပါဝင်ဘူးလို့အကူအညီပေးနေသူတွေကပြောပါတယ်။